ဒီယာယီကော်မတီကိုမန္တလေးအဝေးသင်တက်ကသူစိတ်ပညာဌာနတွဲဘက်ပေါမောခဆရာဦးသက်လွင်ကဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်မှာဖြစ်ပြီးအဖွဲ့ဝင်ခုနှစ်ဦးနဲ့ဖွဲ့စည်းခဲ့တာပါလို့ကော်မတီဝင်ဆရာတဦးကပြောပါတယ်အခုလိုဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့အဆိုပါဆရာကအခုလိုပြောပါတယ
်မြမလူဖွဲ့ကြီးတရက်လုံးကောင်းကျိုးနဲ့တိုးတက်မှုတွေနောက်ခံပြုထားတော့တက်သက်လူပညာရေးအဖွဲ့ကြီးတစ်ခုပေါ်ပေါက်ရန်နိုင်ငံတော်အတွက်လိုအပ်လျက်ရှိသောပညာရေးကြီးပွားရေးကြီးထွန်းဖန်တီးနိုင်မှုရှိပြီးထူးခြားထက်မြက်တော့နိုင်ငံသားကောင်းများမွေးထုတ်ပြီးဆက်ရှိလာသောသူတည်တနာရက်လက်ကောင်းများကိုနိုင်ငံဖွံ့ဖြိုးတိုးတက်ရေး၌အားထားရသည့် Corporation နှင့်ပူးပေါင်းကုမ္ပဏီကြီးများချိတ်ဆက်ပြီးပုံမှန်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်ငံတကာတဲ့ပြည်များနှင့်ချင်းဆက်၍သူတည်ကဏ္ဍနှင့်လူဆောင်အခွင့်အရေးတိုးတက်ရေးကိုဆောင်ရွက်သွားရင်မျိုးဆက်တဲ့ဆရာဆရာမငင်များဤဝင်းဒီပါမှအတွေ့အကြုံပညာတဘာကြီးတော်ဆရာကြီးဆရာမကြီးများကသင်တန်းများဖွင့်လှစ်ပြီးပညာလက်ဆင့်ခံပေးရန
်ဒါ့အပြင်အငိမ့်သာတက်ကြီးဆရာဆရာမကြီးများကိုကျန်းမာရေးလူမှုရေးကူညီဆောင်ရွက်ရေးတက္ကသိုလ်ဆရာဆရာမများရဲ့ရပိုင်ခွင့်အခွင့်အရေးများကိုကာဝယ်ဆောင်ရှောက်ရေးပညာရေးနယ်ပယ်အတွင်းလက်ပေးလက်ယူနဲ့အချင်းပြတ်ချစားမှုများတိုက်ဖြတ်ရေးဂုံတိတ်ကရှိပြီးပညာရေးမြင့်မားသောနိုင်ငံတကာအဆင့်မီဆရာဆရာမများပေါ်ထွန်းအောင်ဆောင်ရွက်ရေးစတဲ့အချက်၉ချက်နဲ့ဖွဲ့စည်းခဲ့တာလို့သိရပါတယ်ဒီလိုဖွဲ့စည်းတာဟာဖွဲ့စည်းပုံအခြေခံဥပဒေကပြဋ္ဌာန်းထားချက်ရပါလို့လဲအဆိုပါဆရာကအခုလိုပြောပါတယ
်ကျွန်တော်တို့ကကိုးကားတာကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကပိုင်24ကိုအကြီးကဝန်ထမ်းတွေကဖွဲ့စည်းဝင်ရှိတယ်ပေါ့နော်အဲ့ဒီဥပဒေကကျွန်တော်တို့တရားဝင်လုပ်တာပါခင်ဗျာ
လက်တလောလုပ်ငန်းစဉ်ကိုတော့ရှေ့ဘက်မှာချမှတ်အကောင့်တွေဖော်မှာဖြစ်ပြီးဒီကော်မတီကိုလာမယ့်အင်္ဂါနေ့မှာလုံသမားဝန်ကြီးဌာနကိုတွားရောက်ပြီးတရားဝင်မှတ်ပုံတွေမှာဖြစ်တယ်လို့လည်းသိရကြပါမယ်